ကျွန်တော်30နှစ်ကြာကလက်နက်ကြီးကြားရောက်ပေါက်ကွဲလို့ခုနှစ်နှစ်အရွယ်ကလေးငယ်တူပါဝင်ဒေသခံ၄ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်ကျွန်တော်တလအတွင်းမှာပဲကောလင်းမြို့နယ်တွင်လက်နက်ကြီးနဲ့ပစ်ခတ်ခံရတာ၃ချိန်ထက်နဲ့ရှိခဲ့တယ်လို့သိရပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပါမယ
်စီကိုင်းတိုင်းကောလင်းမြို့နယ်ကျော်စရာရက်ွက်ထက်ကိုစစ်ကောင်စီတပ်ဖွဲ့တွေပစ်ခတ်လိုက်တဲ့လက်နက်ကြီးကြားရောက်ပေါက်ကွဲခဲ့တာကြောင့်ခုနှစ်နှစ်ဝန်းကျင်အရွယ်ကလေးငယ်တူအပါအဝင်ဒေသခံ၄ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဇွန်လ30ရက်နေ့ညတကောင်ချိန်မှာပစ်ခတ်ခဲ့တာဖြစ်ပြီးဇွန်လတလအတွင်းမှာတင်ကောလင်းမြို့နယ်ကရက်ွက်တချို့ကိုလက်နက်ကြီးနဲ့ပစ်ခတ်တာ၃ချိန်ထက်မနည်းရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ကိုးတောင်ဘုတ်ကြီးရွာဖက်မှာဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကောလင်းမြို့နယ်ထွေအုပ်ရုံးမှာရှိတဲ့စစ်ကောင်စီတပ်ကအခုလိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်ပြီးကျော်စရရက်ွက်ကနေအိမ်နှလုံးပေါ်ကြောက်ပောက်ွက်ခရာကနေလူလေးဦးတည်ဆုံခဲ့တာလို့ဒေသခံတအူဖြစ်တဲ့ကိုရောင်နေကပြောပါတ
ယ်။အိမ်ကတော့အခုရှားတဲ့အိမ်ဟိုတအိမ်ထဲမှာရာစု၃ယောက်တည်သွားတဲ့အိမ်ကတော့သူတို့အဲ့အိမ်ပေါ်ကနေဖောက်ချလိုက်တယ်ပေါ့မှလက်နက်ကြီးက။အဲ့ဒါတော့တည်သွားတဲ့သူကတော့ဥတာထူးဒေါ်ဆန်းသူတို့လင်မယားပေါ့အမသူရဲ့အဲ့ကောင်မင်းရဲ့စလီမာဒီကသူကအဲ့စလီမာပြောပါမိကိုမိတော်ရပေါ့သူအဲ့စလီမာကစီတော့သူရောက်အဲ့ရတယ်သူတို့အိမ်ရဲ့နောက်ကဒီကတ်ရဲ့အိမ်မှာနောက်ကအလုပ်တပီးတယောက်ကလာတာရှာပြီးတော့မှပြည်ရတယ်ဒေါ်စာကြီးကြီးရတယ်ဆိုတော့စုစုပေါင်း၄ဦးရမှာဒီပေါ်ကြီးဆင်းသွားတာကျော်စီရရက်ွက်နဲ့ကျော်စီရရက်ွက်ကျတော့ကျွန်တော်ပြောမှဆင်းတော့ရက်ွက်ကြီးပေါ့အမပြောမှဆင်းလူကြီးရက်ွက်ပေါ့ရက်ွက်ကူမှာလို့စကားစကားရန်ထူလိုက်တော့အဲ့ဒီလုံးစေချာအဲ့အိမ်ကိုချပြီးတော့မှအမသူရဲ့အိမ်ငါမနေ့ဒီခီဝါပေါ့ဆန်းနဲ့ကလေးကလေးမလေးဆိုရင်ခေါင်းမချမရတော့လေတော့ဆန်းဆိုရင်ခဏကိုအပေါ်ပိုင်းအပေါ်ပြစီသွားတာကိုဆိုတော့သူတို့စားမျိုးချင်းနဲ့ကြိုလိုက်တယ်ဗျ
ကျော်စရရက်ွက်နဲ့စစ်ကောင်စီတပ်တွေလက်နက်ကြီးအထိုင်ချထားတဲ့ထွေအုံယုံကမိုင်ဝက်လောက်တာဝေတယ်လို့လည်းဒေသခံတွေကပြောပါတယ်အခုဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖုန်းပြန်လည်ဖြေကြားတာမရှိသေးပါဘူးစစ်ကောင်စီတပ်တွေဟာအခုလိုလက်နက်ကြီးတွေနဲ့လူနေအိမ်တွေကိုမကြာခဏပစ်ခတ်လေရှိပြီးပြီးခဲ့တဲ့ဂျွန်လတလားထဲမှာတင်၃ချိန်ထက်မနည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာဒေသတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ရက်တွေလုပ်နေတာကြောင့်လို့တုံ့ပြန်ပြောဆိုလို့ရှိပါတယ်